အမေရိကန်ပြည်ထောင်စုရဲ့ဗန်နာရေးစနစ်ဟာစိတ်ချရပါတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဒီကနေ့တနင်္လာနေ့မတ်လ13ရက်နေ့မှာမိန့်ခွန်းပြောကြားသွားပါတယ်။အမေရိကန်ဗန်နှစ်ခုအချိန်တိုအတွင်းမှာပဲပြိုလဲသွားရလို့နောက်ဆက်တွဲငွေကြေးအကျပ်တဲကြီးလိုက်လာမှာကိုစိုးရိမ်နေကြချိန်မှာပဲအခုလိုမျိုးသမ္မတဂျိုးဘိုင်ဒန်ပြောသွားတာဖြစ်ပါတယ်။အမေရိကန်စီးပွားရေးလုပ်ငန်းရှင်တွေအနေနဲ့သူတို့အနှံထားတဲ့ငွေတွေလိုအပ်တဲ့အချိန်တိုင်းမှာဗန်တွေမှာရှိပါတယ်လို့လည်းသမ္မတကထပ်ဆောင်းပြောဆိုသွားပါတယ်။ Silicon Valley ဘန်နဲ့စကနေချာဘန်ဘန်ကြီးနှစ်ခုပြိုလဲသွားပြီးတဲ့နောက်မှာအခုဖြစ်နေတဲ့အရှုပ်ထွေးကိုသူအပြေအဝတာဝန်ယူမဲ့အကြောင်းနဲ့ဒီလိုမျိုးအလားတူမဖြစ်အောင်ပို့ပြီးတော့မှကြီးမားတဲ့ဘန်ကြီးတွေနဲ့ပတ်သက်ပြီးစီးနှင်းတွေချမှတ်ကြီးကျက်လှုပ်ဆောင်သွားမယ်လို့လည်းမနေ့ကပဲပြောသွားပါတယ်။ကယ်လီဖိုးနီးယားပြည်နယ်ခြေဆိုင် Silicon Valley ဘန်နဲ့နယူးယောက်ခြေဆိုင် Signature ဘန်ကြီးနှစ်ခုမှာအနှံထားတဲ့ငွေတွေအလုံးတနည်းနာနည်းမှာထုတ်သွင်းလို့ရနိုင်မယ့်အကြောင်းအမေရိကန်ဘန်နာရေးဝန်ကြီးဌာနကမနေ့တုန်းကကြေညာချက်ထုတ်ပြန်ပါတယ်။ Silicon Valley ဘန်ဟာအမေရိကန်ပြည်ထောင်စုမှာ16ခုမြောက်အကြီးဆုံးဘန်ဖြစ်ပါတယ်။ဒေါ်လာဘီလီယံတန်း200နဲ့လက်ပတ်နေတဲ့ဘန်လည်းဖြစ်ပါတယ်။ Silicon Valley ဘန်ပြိုလဲတာကတော့အမေရိကန်ပြည်ထောင်စုရဲ့သမိုင်းမှာဒုတိယမြောက်အကြီးမားဆုံးဖြစ်ပါတယ်။ဒီဘန်ကြီးတွေပြိုလဲသွားပေမဲ့အခွန်ပေးပြည်သူတွေဘက်ကဆုံးရှုံးရတာမျိုးဝန်တော်ဝန်ဖို့အဖြစ်ခံမှာမဟုတ်တဲ့အကြောင်းလဲအစိုးရတာဝန်ရှိသူတွေကပြောဆိုနေပါတယ်။ဘန်နာရေးဆိုင်ရာစီမင်းချမှတ်ထားတဲ့ထိတ်တဲအရာရှိတွေအစည်းအဝေးကျင်းပပြီးတော့ကျယ်ပြန့်တဲ့ဘန်စနစ်တစ်ခုလုံးတည်ငြိမ်ရေးဗဟိုဘဏ်ကနောက်ထပ်အရေးပေါ်ချီးငွေထုတ်ပေးမယ့်အစီအစဉ်ကိုလည်းချမှတ်နေပါတယ်ရှင်။